စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံတွင်ပြည်သူတွေလုံခြုံမှုရှိစေရတဲ့အဖွဲ့ဝင်အနည်းဆုံး12ဦးပါပြည်သူ့အုပ်ချုပ်ရေးအဖွဲ့ကိုမြို့နယ်ရက်ွက်ကြေးရွာအုပ်စုဆင်ကနေစတင်ဖွဲ့စည်းမှာဖြစ်ကြောင်းပြည်တော်စုလွှတ်တော်ကိုစားပြည်ကော်မတီ CRPH ကပြောကြားလိုက်ပါတယ်2020ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီဖွဲ့ချုပ်က82ရာခိုင်နှုန်းကျော်နဲ့အနိုင်ရတာကိုလက်မခံဘဲစစ်တပ်အာဏာသိမ်းခဲ့တာကိုနိုင်ငံတော်ဝန်လုံးကအာဏာဖီဆန်ရေးစီဗီအမ်ဆုတ်ရှာမှုနဲ့လက်မခံကြောင်းပြသနေတဲ့အပြင်ဖက်ဒရယ်စစ်မျက်နှာမှာအကျဉ်းထောင်တွေကရာဇဝတ်သားတွေကိုလွှတ်ပေးခဲ့တဲ့အတွက်ပြည်သူတွေကိုလုံခြုံရေးကိုယူနေရတာကြောင့်ပြည်သူ့အုပ်ချုပ်ရေးအစီအစဉ်ချက်ချမှတ်ဖို့လိုအပ်နေပြီလို့ဖက်ဒရယ်27တနင်္လာနေ့မှာ CRPH ကအကြေညာချက်ထုတ်ပြန်ပြောဆိုပါတယ်ဒီပြည်သူ့အုပ်ချုပ်ရေးအဖွဲ့ကိုလွှတ်တော်ကိုယ်စားလှယ်ပြီးစီဗီအမ်ဆုတ်ရှာမှုမှာပါဝင်သူတွေနဲ့ရဲမီရဖတ်တွေနဲ့ဖွဲ့စည်းမှာဖြစ်ပြီးဒီဖွဲ့ကမြို့နယ်ရက်ွက်ကြေးရွာအဆင့်အသီးသီးမှာစုပေါင်းခေါင်းဆောင်မှုနဲ့စီမံခန့်ခွဲရမှာဖြစ်ပါတယ်။ပြည်သူ့အုပ်ချုပ်ရေးအဖွဲ့ဟာလူမှုလုံခြုံရေးကျန်းမာရေးအပြင်စီဗီအမ်လှုပ်ရှားသူတွေရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးရတဲ့အတွက် CRPH ရဲ့ပြန်ကြားရေးနဲ့ပြည်သူ့ရေးရာကော်မတီနဲ့ချိတ်ဆက်ဆောင်ရွက်ရမှာဖြစ်ပြီးပြည်သူကိုအခြေအနေမပြတ်တင်ပြပေးရမှာဖြစ်ကြောင်းဖော်ပြထားပါတယ်။